ခုလိုမျိုးမူဆယ်မှာဒီစနေမနေ့ဖြစ်ခဲ့တဲ့တိုက်ပွဲကမြမအစိုးရတပ်ရဲ့ထိုးစစ်ကိုတအောင်းတက်တဲ့ကချင်တပ်တို့ပူးပေါင်းပြီးတော့တံပြန်ဆစ်ဆင်လိုက်တာဖြစ်တယ်လို့ TLL တအောင်းတက်တာဝန်ရှိသူကပြောပါတယ်အခုလိုမျိုးတိုင်းရင်းဒေသတွေမှာပို့ပြီးတော့မှပြင်းထန်လာတဲ့တိုက်ပွဲတွေနဲ့စစ်ရေးပဋိပက္ခတင်းမာလာတာကတော့မြမငြိမ်းချမ်းရေးအတွက်အလားအလာအခြေအနေမကောင်းဘူးလို့အကဲခတ်တွေကသုံးသပ်ပါတယ်အသေးစိတ်ဆက်ပြီးပြောပြပါမယ်ရှင်
ဒီကနေ့မေလ12ရက်နေ့စနေနေ့မနက်9:00ကနေစပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ထဲမှာ KIA ကချင်လူမျိုးရေးအဖွဲ့လက်နက်ကိုင်တပ်နဲ့ TLL တအောင်းပလောင်အမျိုးသားလူမျိုးရေးတပ်တို့ပူးပေါင်းထားတဲ့မဟာမိတ်တပ်ဖွဲ့တွေကမူဆယ်မြို့နယ်ပန်ခန့်တရာနောက်ပန်ခန့်တရာနီးမှာရှိတဲ့နောင်ရမ်းကျေးရွာမူဆယ်မြို့နောင်ခမ်းမြို့မှပြည်သူတပ်ဖွဲ့ခေါင်းဆောင်ရဲ့နေအိမ်နောက်မန်ဝိုင်းဂိတ်တို့ကိုအဓိကပြစ်မှတ်ထားပြီးတော့လက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့တပ်မတော်ကာကွယ်ဦးစီးချုပ်ရုံးကသတင်းထုတ်ပြန်ပါတယ်မူဆယ်မြို့နယ်ရဲတပ်ဖွဲ့ဝင်တွေနဲ့နန်းခမ်းမြို့မှပြည်သူစစ်ဌာနတပ်ဖွဲ့ဝင်တွေပူးပေါင်းလုံခြုံရေးတာဝန်ယူထားတဲ့ဒီလုံခြုံရေးဂိတ်တွေကိုပစ်ခတ်တိုက်ခိုက်လာတဲ့အတွက်ရဲတွေနဲ့ပြည်သူစစ်တွေဘက်ကတံပြန်ခုခံတိုက်ခိုက်ခဲ့ကြပြီးအခုဆိုရင်တော့တပ်မတော်စစ်ကြောင်းတွေဘက်ကလိုက်လံနေမြေရှင်းလင်းနေပြီဖြစ်တယ်လို့လည်းတပ်ဖက်ကသတင်းထုတ်ပြန်ပါတယ်။မူဆယ်တိုက်ခိုက်မှုမှာတော့ရဲတပ်ဖွဲ့ဝင်အချို့အပါအဝင်ဌာနပြည်သူစစ်တွေနဲ့ဒေသခံပြည်သူစုစုပေါင်း19ဦးသေဆုံးခဲ့ပြီးအနည်းဆုံး28ဦးဒဏ်ရာအပြင်းထန်ရခဲ့တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကနောက်ဆုံးသတင်းထုတ်ပြန်ခဲ့ပါတယ်အခုလိုမျိုးကချင် KIA တပ်နဲ့ TLL တအောင်းတပ်တို့ပူးပေါင်းပြီးတော့ဘားကြောင်မူဆယ်ကနေဆက်ဂိတ်တွေနဲ့လုံခြုံရေးစခန်းတွေကိုအဓိကပြစ်မှတ်ထားတိုက်ခတ်ရပါတယ်ဆိုတာကိုတော့တအောင်းပလောင်လူမျိုးရေးတပ်ဦး PSLF TLL တပ်ရဲ့သတင်းပြန်ကြားရေးတာဝန်ခံဗိုလ်မှူးမိုင်အိုက်ကျော်က VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ
်ဒီတပ်တို့ပြသွားတဲ့အကြောင်းရင်းကတော့တကယ်ဖြစ်တော့မှဒီကမ္ဘာ့ဘက်ကဆော့ဆော့ဒီကျွန်တော်ကမှသူစီပြလို့လာတယ်အာကျွန်တော်တော့ထမအထွေတော့တဲ့စီကတော့ပတ်စစ်တဲ့လိုက်လာမှကျွန်တော်အဖွဲ့ကိုတက်ခဲ့တာဖြစ်တယ်ဒီကျွန်တော်မှမေးတဲ့အရေးပဲမလဲသူစီလေးပြင်းပြနေတာပြလို့လာတယ်အာရစီရဲ့ဘိုင်မော့တစ်စက်တဲ့လောက်ကရုံမှာကျွန်တော်ကရှင်းနေတာဖြစ်တယ်9နိုင်လောက်ကနေ9နိုင်အထိပေါ့နော်မူဆယ်မြို့အာဒီပန်းခမ်းမူဆယ်နဲ့ပန်းခမ်းကြီးရာပန်းခမ်းတရာနာမပန်းခမ်းတို့တင်တာကရှိရောမြတ်အမလို့စားနေဒီလိုစီအစကားပေါ့နော်အဲနာမဆက်ဆံနေတဲ့ဒီမဆီဒီလိုစီလောင်လာယုံတနေရာရဲ့နောက်အာဆယ်လန်ဒီရတဲ့နာတတ်စကားနဲ့ဒီဒီလိုစီစကားတနေရာရဲ့အာ7နိုင်40လောက်ကကျွန်တော်ဒီမူဆယ်သရှိလာဘဘရှိတဲ့နံပေါ်စရာထိန်ကတမလို့စကန်တမီဟာအဲ့တလီနီအလောက်တပ်ပွဲဖြစ်ပေါ်တယ်
တအောက်တက်ဖက်ကအ ਨੇ စုံ9ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ TLL လေးဘက်ကသတင်းထုတ်ပြန်ထားပြီးမူဆယ်တိုက်ခိုက်မှုအတွင်းမှာလုံခြုံရေးတပ်ဖွဲ့ဝင်တွေပါဝင်ဒေသခံအရက်သားပြည်သူတွေပါတေဆုံးထိခိုက်ဒဏ်ရာရခဲ့တဲ့အထိဖြစ်ခဲ့တဲ့အပေါ်မှာတော့ TLL လေးပြောခွင့်ရဗိုလ်မှူးမိုင်အကျော်ကအခုလိုတုံ့ပြန်ပါတယ
်ဟုတ်ကဲ့ဒီပြည်သူလူထိတာကတော့ကျွန်တော်ကိုကြီးဆာလာမီပါတယ်ဒီကျွန်တော်လည်းအဆင်မကောင်းပါဘူးဒီတပ်ဖွဲ့ဖြစ်နေတဲ့အတွက်ဒီဘတူရဲ့လက်ချက်ဆိုတော့ကျွန်တော်တော့တတ်တော့ပြောနေလူလူကြီးကြည့်သွားတယ်ဆိုရက်ဒါမှမဟုတ်ကျွန်တော်ပြခတ်တာတော့ကျွန်တော်လောင်လာယုံနဲ့စခန်းကိုကျွန်တော်ဦးတည်ပြီးပြခတ်တာဖြစ်တယ်အဲဒီစခန်းရောလောင်လာယုံကနေနေမှာဒီရေရေတဲ့ဗီဒီယိုစစ်ဒီတပ်တွေကကျွန်တော်ပြန်ပြခတ်တာဒီမြို့ထဲမှာဖြစ်နေတယ်ဒီလူကြီးနာတော့ကတော့အာဒီလိုဝန်နေတယ်ကျွန်တော်ကိုကြီးနဲ့စားတယ်အာဒါမှမဟုတ်ခုဖြစ်စဉ်ကဒီမူဆယ်မြို့ပေါ်ဖြစ်တော့ဒေသမီဒီယာဘုံမှာပေါ်ကြတာဖြစ်တယ်တကယ်တကယ်အတွင်းချက်ချကျွန်တော်ရဲ့နေထဲမှာတော့ဒီမြို့ခန်းစားနေရတာဒီအများအစပေါ်များစွာများပါတယ်ဒီလူထုကဒီနိုင်ငံကြီးကဒီလင်းချမှာတော့အမျိုးသားပြည်ပေါ်ဆောင်ဖြစ်တာပေါ့
အခုလိုမျိုး NCA အပြည့်ရဲ့လက်မှတ်မထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေဖြစ်တဲ့ကချင် TLL နဲ့ရှမ်းဖွဲ့တွေပါဝင် NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ပါမြမတက်မတော်တို့ဂျာစီးတက်မှမှုတွေဖြစ်နေတာကတော့နိုင်ငံတော်ဤတိုင်းပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ဖော်ဆောင်နေတဲ့မြမငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်အလားအလာမကောင်းဘူးလို့မြမနိုင်ငံရေးအကဲခတ်ဦးအောင်သူငင်းကရှုမြင်ပါတယ
်ကျွန်တော်မြင်တာတော့ဒီငင်းချမ်းရေးညီလာခံပေါ့နော်အဲ့ဒီပုံမှာတော့လူတော်တော်များများကဟိုစိတ်ပြက်အားလျော်တဲ့အတန်ကြီးထွက်လာတာတော့ကြားပါတယ်အခုအထူးသဖြင့်တော့ဒီတိုက်ပွဲတွေကပို့ပြီးတော့ကျွန်တော်တို့တတိပေးတဲ့ဟိုသဘောမျိုးတော့ပို့ဖြစ်တာပေါ့အထူးသဖြင့်တော့ကျွန်တော်တို့ NCA လက်မှတ်ထိုးတာကတောင်ပိုင်းဒေသကဖွဲ့တွေညားပါတယ်မြန်မာပြည်မြောက်ပိုင်းမှာကတိတ်မထူးတိုက်ပွဲတွေဆက်ဖြစ်နေတယ်ပေါ့နော်ကျွန်တော်ထင်တယ်ဆက်ကြိုးစားရအောင်မယ်ဆိုတာပြတယ်လို့ထင်ပါတယ်အထူးသဖြင့်တော့ဒီတက်နဲ့ဒီအစိုးရကြားဆက်ဆံရေးဆိုလို့ရှိရင်ကျွန်တော်တို့ ဒီကာလုံလို့ခေါ်တဲ့ဟိုကာကွယ်ရင်းတဲ့လုံကြီးကောင်စီရှိတယ်ပေါ့နော်။တော့အဲ့တော့ဒီစည်းဝေးတွေမှာဘယ်လောက်ထိဆွေးနွေးကြသလဲ။ဘယ်လောက်ထိပူးပေါင်းဆောင်မှုရှိသလဲပေါ့။စစ်ပဲအရပဲဆက်ဆံရရောဘယ်လောက်ထိကောင်းမွန်သလဲပေါ့နော်။ပြောရမယ်ဆိုလို့ရှိရင်အစိုးရအနေနဲ့ဟိုတက်တန်းနှစ်နှစ်ရှိသွားပြီ။တော့အဲ့ဒီကာလအတွင်းမှာတော့တိုးတက်မှုသိမမြင်ရသေးဘူးဆိုတဲ့အနေထားတော့ပြောလို့ရပါတယ်
။တရားလာလေဘက်ကတော့အခုလိုသူတို့တက်စကန်တွေရှိရာကိုတက်ဖက်ကထိုးစစ်ဆင်တက်ခိုက်လာတဲ့အတွက်တံပြန်စစ်ဆင်ရေးပြန်လုပ်တာသာဖြစ်ပြီးနိုင်ငံရေးအရာတွေ့ဆုံဆွေးနွေးဖို့အသင့်ပဲလို့ဆိုပါတယ်။မကြခင်မှာတော့ပြည်တော်စုငြိမ်းချမ်းရေးညီလာခံတတိယအကြိမ်ပင်လုံကိုကျင်းပဖို့အစိုးရနဲ့ငြိမ်းချမ်းရေးတာဝန်ရှိသူတွေကစီစဉ်နေကြပါတယ်ရှင်။